American Suya ye tabora mi a bo go tin pya ba raw me khmyar
Now more than ever we look to Vietnam
to address our growing Vietnam nayan ma lu khwin yi ne a che kan lut lut khwin ne paw kan tat chut chin mu yi ji thwa la ni lu jamaru ye su yin bu ban mu yi ko phie shin mu a yin ya the po chu sa ni ba de
American lut taw ma taim ma cha kan ga chin pa ga de Vietnam lu khwin yi ne a thain mat ma ya yi lat thau nang ngai ja yi win ji Aaron Bagling ga main gon pyo ga ba de
There is a really deeply troubling trend of harassment.
ဒီလိုဝေဖန်တာပါဝင်ရင်းကျက်စွာထုတ်ဖော်ပြောဆိုနေကြတဲ့သတင်းသမားတွေလူ့အခွင့်အရေးကာကွယ်သူတွေနဲ့တာမန်ဗီယက်နမ်နိုင်ငံသားတွေကိုပြစ်မှတ်ထားနှောက်ယှက်မှုတရားမျှတမှုရှိတဲ့ဖမ်းဆီးမှုတွေနဲ့ပြင်းပြင်းထန်ထန်ထောင်ချမှုတွေကတကယ်ကိုစိုးရိမ်ပွဲရကောင်းတဲ့ပုံစံဖြစ်လာနေပါတယ်။ဗီယက်နမ်မှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူ160ကျော်ရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကခန့်မှန်းပါတယ်။ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအားလုံးကိုလွှတ်ပေးပြီးလွတ်လပ်စွာတွာလာလှုပ်ရှားခွင့်အပါအဝင်သူတို့ရဲ့အခြေခံလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့ဗီယက်နမ်အစိုးရကိုဆက်လက်တောင်းဆိုသွားမှာပ
ါဗီယက်နမ်ဟာတခြားလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေမှာတော့တိုးတက်လာနေပါတယ်ဒီထဲမှာမျိုးသမီးတွေပတ်သန်စွမ်းသူတွေနဲ့ LGBTQ+ လို့ခေါ်တဲ့လိင်စိတ်ကွဲပြားသူလိင်တူချင်းတိမ်ညွတ်သူတွေရဲ့အခွင့်အရေးဆိုင်ရာတွေကိုအကာအကွယ်ပေးတာတွေပါဝင်ပါတယ်ဒါအပြင်ဗီယက်နမ်ဟာနိုင်ငံတကာစံနှုန်းများနဲ့ပုံမကောင်းမွန်စွာလိုက်လျောညှိထွေရှိစေဖို့နိုင်ငံရဲ့အလုပ်သမားဥပဒေတွေကိုလည်းပြုပြင်မွမ်းမံထားပါတယ်
။ This modest progress however does not extend to all.
ဒါပေမဲ့ဒီလောက်ကလေးတိုးတက်လာုံနဲ့ဖွဲ့ခြားဖန်တီးခံထားရတဲ့လူဦးရေအလုံးအပေါ်မတက်ရောက်သလိုလွတ်လပ်စွာဘာသာရေးယုံကြည်ကိုးကွယ်ခြင်းအပေါ်လည်းမတက်ရောက်ပါဘူး။ဘာသာရေးကောင်းဆောင်တွေအထူးသဖြင့်အတိမတ်ပြုခံရခြင်းရှိတဲ့ဒါမှမဟုတ်တရားဝင်မှတ်ပုံတွေလက်မှတ်မရှိတဲ့အုပ်စုတွေအပေါ်ယုံကြည်မှုတစ်ခုခုအတင်းအဓမ္မတုတ်သွင်းတာကိုတိလက်ရောက်ကျူးလွန်တာဖမ်းဆီးတာနဲ့တရားစွဲဆိုတာတွေအပါအဝင်အစိုးရရဲ့နှောက်ယှက်မှုဖြစ်စဉ်တွေကဆက်လက်ဖြစ်ပေါ်နေပါတယ်
။ဗီယက်နမ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ရောက်မှာပါဝင်ပတ်သက်နေမှုဒါမှမဟုတ်ချိုးဖောက်မှုတွေကိုခွင့်ပြုထားမှုကြောင့်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာအထူးစောင့်ကြည့်စည်းရင်းဝင်နိုင်ငံဖြစ်မနစ်ကသတ်မှတ်ခဲ့ပါတယ
်။ Vietnam must take significant
ဗီယက်နမ်နိုင်ငံနေနဲ့နာဂတ်မှာဒီတက်မှတ်ချက်တွေကိုရှောင်ရှားကျင်နေဆိုရင်ဘာသာရေးလွတ်လပ်ခွင့်အတွက်အကာအကွယ်ရခိုင်ခိုင်မာမာရရှိစေဖို့ဥပဒေထင်ရှားပြီးရေရှည်တည်တံ့တဲ့လှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ရမှာပါအမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးကိုခိုင်မြဲအောင်ဆက်လက်လှုပ်ဆောင်နေခြင်းတပြိုင်တည်းမှာပဲဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားအလုံးရဲ့လူ့အခွင့်အရေးကိုလေးစားကြောင်းတည်ကြစေဖို့အတွက်ကြိုးပမ်းရမယ့်အရေးကြီးပုံကိုကျမတို့မျက်ခြေပြတ်ခံမှာမဟုတ်ပါဘူး
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။